မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးခံထားရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေကိုထောင်ဒဏ်နှစ်ရှည်ရီအစမတန်ချမှတ်လိုက်ပါတယ်။အခုလိုထောင်ဒဏ်တွေအစမတန်ချမှတ်လိုက်တာနဲ့ပတ်သက်လို့လူခွင့်ရေးရှေ့နေဦးမင်းလွင်ဦးကိုကိုစော်မိုးကျော်ကဆက်သွယ်မေးမြန်းပြီးတင်ပြထားပါရရှင်
။စစ်တပ်ကအာဏာသိမ်းပြီးနောက်ဖမ်းဆီးထိန်းသိမ်းထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေကိုထောင်ဒဏ်အစမတန်တွေချမှတ်လိုက်ပါတယ်။ဘိုးကြီးဝင်းထိန်ကိုအနှစ်20ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကို85နှစ်ဝန်ကြီးဦးတန်းနိုင်ကိုအနှစ်90ချမှတ်လိုက်ပါတယ်ဒီလိုထောင်ဒဏ်နဲ့အစမတန်ချမှတ်လိုက်တာနဲ့ပတ်သက်ပြီးအာဏာ300စလုံးကိုစစ်တပ်ကသာချုပ်ကင်ထားတဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးဟာလွတ်လပ်တဲ့တရားစီရင်ရေးမဟုတ်တော့ဘဲပြည်တွင်းကရောပြည်ပကပါယုံကြည်မှုမရှိဘူးလို့လူခွင့်ရရှိနေဦးမင်းလွင်ဦးကအခုလိုပြောဆိုလိုက်ပါတယ
်လက်ရှိမြန်မာနိုင်ငံရဲ့တရားစီရင်ရေးခြင်းမျိုးတော့နိုင်ငံတကာကနေပြီးတော့ယုံကြည်မရှိနိုင်ဘူးလေဘာဖြစ်လို့လဲဆိုတော့ကအုပ်ချုပ်ရေးအာဏာဥပဒေပြည့်ရေးအာဏာတရားစီရင်ရေးအာဏာအာဏာကြီး၃ရပ်ကိုစစ်ကောင်စီကနေကန့်ဆွဲထားပြီးတော့စစ်ကောင်စီရဲ့အလိုကြအောက်ကနေပြီးတော့ခေါ်ဆောင်ပေးနေရတာဖြစ်တဲ့အတွက်ကျွန်တော်တို့အခုလိုမျိုးမြေရှိတောင်းတာနဲ့ချမှတ်တဲ့ကိစ္စကမထူးဆန်းမှုလို့ကျွန်တော်တို့ပြောလို့ရပါတယ်။ဒါကဘာနဲ့တူလဲဆိုလို့ရှိရင်ကျွန်တော်တို့1988အရေးချင်းပြီးပြည့်နောက်ပိုင်းမှာလည်းအဲ့ဒီစစ်အုပ်ချုပ်ရေးကာလတွေမှာဒီလိုမြေရှိတောင်းတာနဲ့ချခဲ့မှုတွေအတွေ့အကြုံတွေရှိပါတယ်။ကျွန်တော်တို့ SNLD ကဥက္ကဋ္ဌဦးခွန်တုံးဦးတို့ဆိုလို့ရှိရင်80ကျော်ဗိုလ်ချုပ်စေတင်ဆိုလို့ရှိရင်100ကျော်စတဲ့ဒီကနေ့ညစီတောင်းတာနေချမှတ်ခဲ့တာကိုကျွန်တော်တွေ့ရတယ်မြန်မာနိုင်ငံရဲ့လက်ရှိတရားစီရင်စနစ်ကတော့လုံးဝအကူလိုမရတဲ့အခြေအနေမျိုးဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်ဗ
ျဟုတ်ကဲ့အဲ့ဒီတော့အခုလိုစစ်တပ်ကအာဏာသိမ်းပြီးတရားစီရင်ရေးတွေပြတ်တဲ့အခါကျတော့ဒီပြည်သူတွေရဲ့ rights of justice တရားမျှတစွာတရားစီရင်ခွင့်ရရှိရေးဆိုတဲ့အပေါ်မှာဘယ်လိုများထိခိုက်တယ်လို့ထင်ပါတယ်လဲခင်ဗျ
မြတ်တော်တရားစီရင်စနစ်ကအစိုးရပြောတဲ့ဥပဒေ300ကိုစစ်ကောင်စီကနေပြီးတော့ယူထားလိုက်ကြတဲ့ကိုကလွတ်လပ်တဲ့တရားစီရင်ဆိုတာမရှိဘူးမြတ်တဲ့တရားစီရင်ဆိုတာမရှိတော့အဲ့တော့ဘာလို့ဖြစ်လာလဲဆိုတော့ကကျွန်တော်တို့စစ်ကောင်ရုံးတွေကချမှတ်တဲ့အမိန့်တွေကအာဏာကုန်ချမှတ်တဲ့ဥစ္စာတွေဖြစ်လာတယ်စစ်ကောင်ရုံးမဟုတ်ဘူးဆိုလို့ရှိရင်တော့မှမူလတရားရုံးတွေကချတဲ့ဥစ္စာတွေကလည်းအငင်းဆုံးပြစ်ဒဏ်တွေဖြစ်လာတယ်အဲ့တော့ကျွန်တော်တို့ကမူလတရားရုံးမှာဆွဲထားတဲ့အမှုဆိုရင်တော့မှခုချိန်မှာခြားရုံးပေါ့နော်ထောင်တန်းကြီးပဲခြားနေတယ်ခြားရုံးတော့မှပြောစမပြူတယ်အထိဖြစ်နေတယ်လို့ကျွန်တော်တို့တွေ့ရတယ်ဒါကြောင့်လွတ်လပ်တဲ့တရားစီရင်စနစ်ကမြန်မာနိုင်ငံမှာအခုချိန်မှာဘယ်လိုမှရှာလို့မတွေ့နိုင်ဘူးလို့ပဲပြောပြရစီ
အဲ့ဒီတော့အခုလိုတရားစီရင်ရေးပြတ်တုံးနေတာဟာဒီတရားဥပဒေစိုးမိုးမှုမရှိတော့ဘူးလို့ပြောလို့ရပါသလားခင်ဗျ
ဟုတ်ပါတယ်ဗျာတရားဥပဒေစိုးမိုးမှုမရှိတော့ပါဘူး။ဘာဖြစ်လို့လဲဆိုတော့ဆေးရနာတင်ပြီးတဲ့နောက်ပိုင်းမှာပြည်သူလူထုတွေရဲ့အကျိုးကိုအကာအကွယ်ပေးမဲ့ဥပဒေတွေတချို့ပြတ်သိမ်းခံရတာတွေရှိတယ်။ဥပမာတတိပုဂ္ဂလဆိုင်ရာလွတ်လပ်မှုဆိုင်ရာဥပဒေပြတ်သိမ်းရုပ်သိမ်းခံရတယ်။နောက်ပြီးတော့တခါဖွဲ့စည်းပုံအခြေခံဥပဒေရအကာအကွယ်ပေးထားတဲ့အခွင့်အရေးတွေကိုစစ်အုပ်ချုပ်ရေးဆိုတဲ့အောက်မှာရုပ်သိမ်းခံရတယ်။နောက်ပြီးတော့ကျွန်တော်တို့ဒီမတရားဖန်ဆီးနေတာတွေမတရားနှိမ့်ဆက်ညှဉ်းပန်းနေတဲ့ကိစ္စတွေကျွန်တော်တို့ဘယ်မှတိုင်ကြရမရဘူးဖြစ်နေတယ်။ဒါကြောင့်ကျွန်တော်တို့ရဲ့တရားစီရင်ရေးအခုချိန်မှာတော့လုံးဝအားကိုးလို့မရတဲ့အခြေအနေမျိုးဖြစ်တယ်လို့မြင်ပါတယ်ဗျာ
။နောက်ဆုံးမေးခွန်းတစ်ခုမေးချင်ပါတယ်ခင်ဗျာ။အခုဒီတရားစီရင်ရေးပြည့်ဝနေပြီဆိုပေမဲ့လည်းအခုတရားရုံးတွေရှိတယ်၊ရုံးချင်းတယ်၊အခုဒေါ်နန်းကင်ထွေးမြင့်တို့ကိစ္စပဲဖြစ်ဖြစ်ဒီတော့ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုတွေပဲဖြစ်ဖြစ်တရားသူကြီးတွေရှေ့နေတွေနဲ့လုံနေပါသေးတယ်အဲ့ဒီတော့အဲ့ဓာတွေကတကယ်လုံနေတာလားဒါကိုလုံနေတဲ့တရားသူကြီးတွေရှေ့နေတွေဒီဥပဒေနားလည်တဲ့သူတွေကရောဘာဖြစ်လို့လုံနေတာပါလဲခင်ဗျဒီတရားရုံးတွေကရောဘာအတွက်လို့ထင်ပါလဲခင်ဗျဒါက
တော့ဗျာနိုင်ငံတကာကနေစောင့်ကြည့်လာတဲ့အခါမှာလွတ်လပ်တဲ့တရားစီရင်စနစ်အရာစစ်ဆေးစီရင်နေတယ်ဆိုတော့ပုံတရံကိုပြကျင်တဲ့အတွက်အခုလိုမျိုးစီမံဆောင်ရွက်နေတာဖြစ်တယ်။အမှန်ကတော့ဗျာဒီဥစ္စာကတရုတ်ပြတရားရုံးသဘောမျိုးအနေနဲ့ပဲဖြစ်နေတယ်။တကယ်တမ်းတရားဥပဒေရဲ့အနှစ်သာရကိုလိုက်နာ ဆောင်ရွက်မှုမရှိတဲ့တရားရုံးတွေဖြစ်နေတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ဗျာ။